မြန်မာနိုင်ငံကရောက်လာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအပါအဝင်အိန္ဒိယနိုင်ငံတွင်းမှာတရားမဝင်နေထိုင်ကြသူတွေကိုနေရာရင်ပြန်ပို့ဖို့အစီအစဉ်နေတာနဲ့ပတ်သက်ပြီး HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဝေဖန်ပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေကိုပြန်ပို့မဲ့အစီအစဉ်ဟာနိုင်ငံတကာဥပဒေနဲ့မကိုက်ညီကြောင်းလည်း HRW အာရှရေးရာတာဝန်ခံကပြောပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ဆက်လက်ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်4,000အပါအဝင်အိန္ဒိယနိုင်ငံအတွင်းတရားမဝင်နေထိုင်ကြသူတွေကိုဌာနပြန်ပို့ဖို့စီစဉ်နေတယ်လို့အိန္ဒိယဒုတိယပြည်ထရေးဝန်ကြီးခိုင်ရန်ဂျီဂျီဂျူကပြီးခဲ့တဲ့သတင်းပတ်ကုံလုံးကလွှတ်တော်မှာပြောကြားခဲ့တာပါ။အိန္ဒိယနိုင်ငံအနေနဲ့အခုလိုစီစဉ်တာဟာတိုက်ကိုဆိုးဝါးပြီးလက်ခံနိုင်စရာကိစ္စမဟုတ်ဘူးလို့ Human Rights Watch လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ John Sifton ကအခုလိုပြောပါတယ
်။ It's outrageous that India would send back Rohingyas to Burma. India is a member of the UN Human Rights Council.
ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်လို့အိန္ဒိယဘက်ကပြောတာဟာလုံးဝလက်ခံနိုင်စရာမရှိပါဘူး။အိန္ဒိယဟာကုလသမဂ္ဂလူခွင့်ရေးကောင်စီဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ဒီကောင်စီကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအကြမ်းဖက်ခံရမှုနဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းရှမ်းနယ်ကချင်ပြည်နယ်တွေမှာအကြမ်းဖက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ဆက်လက်ရှာဖွေရေးအဖွဲ့ကိုဆွေလွတ်ဖို့ဆွံ့ဖက်ချက်ချခဲ့တာလည်းဖြစ်ပါတယ်။လက်ရှိမှာရိုဟင်ဂျာမွတ်စလင်တွေကိုပြန်ပို့နိုင်ဖို့မြန်မာနိုင်ငံဟာသူတို့အတွက်လုံခြုံတဲ့နိုင်ငံမဟုတ်ပါဘူး။အဲဒါကြောင့်အိန္ဒိယဘက်ကအခုလိုစီစဉ်တာဟာလုံးဝလက်ခံနိုင်စရာမရှိပါဘူး။
လူခွင့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံမှာအချက်လက်ရှာဖွေရေးအဖွဲ့စီလိုဖို့အိန္ဒိယနိုင်ငံကလူခွင့်ရေးရှင်နေ Miss Indira Jaisinghe ဦးဆောင်တဲ့အဖွဲ့ဝင်3ဦးပါအချက်လက်ရှာဖွေရေးအဖွဲ့ကိုမေလတုန်းကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဇွန်လမှာတော့ဒီအဖွဲ့ကိုပြင်ဆင်ဖွဲ့စည်းရမှာအိန္ဒိယကလူခွင့်ရေးရှင်နေအစားအင်ဒိုနီးရှားလူခွင့်ရေးရှင်နေလည်းဖြစ်မြောက်ကိုရီးယားဆန်ရအထူးဆောင်နဲ့ဆက်ဆွေးမှုလည်းဖြစ်ခဲ့တဲ့အင်ဒိုနီးရှားကမာဆူကီဒါရူစမန်ကိုအစားထိုးလိုက်ပါတယ်။အိန္ဒိယနိုင်ငံအတွင်းမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေဒုက္ခသည်ဖြစ်မပုတ်တင်ထားတဲ့ရိုဟင်ဂျာမွတ်စလင်ဦးရေ 16,500 လောက်ရှိပါတယ်။ဒါပေမဲ့လည်းအိန္ဒိယနိုင်ငံဟာကုလသမဂ္ဂရဲ့နိုင်ငံတကာဒုက္ခသည်များဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားခြင်းရှိတဲ့အတွက်ဒုက္ခသည်တွေကိုပြန်ပို့မှာဖြစ်ကြောင်းအိန္ဒိယဒုတိယပြည်ထရေးဝန်ကြီးကသတင်းဌာနတွေကိုပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံJohn Sifton ကအခုလိုပြောပါတယ
် It is a well established principle of international law regardless of whether you sign the refugee convention or not
နိုင်ငံကမှာအခိုင်အမာချမှတ်ထားပြီးသားဥပဒေဖြစ်တဲ့ဒုက္ခသည်များဆိုင်ရာစာချုပ်ကိုလက်မှတ်ရေးထိုးထားသည်ဖြစ်စေမရေးထိုးထားသည်ပဲဖြစ်စေဖိနှိပ်ခံရဖို့တည်ကြတဲ့နိုင်ငံကိုအတင်းပြန်ပို့မယ်ဆိုတာတရားမဝင်ပါဘူးအဲဒါကြောင့်အိန္ဒိယကလက်မှတ်မရေးထိုးထားသေးဘူးဆိုပြီးတော့ထောက်ပြတဲ့အချက်နောက်ကွယ်မှာပုံနေလို့မရပါဘူးဥပဒေရပြန်ပို့နိုင်တဲ့ဆိုအောင်တော်မှဒါဟာလုတ်တင်တာမဟုတ်တဲ့အတွက်လူတွေရဲ့အသက်အန္တရာယ်ကိုကြောက်စီမှာဖြစ်တာမို့အိန္ဒိယအတွက်ရှက်ဖို့ကောင်းတဲ့လုပ်ရကြီးပါအဲ့ဒီဒေတာမှာရခိုင်နဲ့ရိုဟင်ဂျာအကြတင်းမာမှုတွေရှိနေပြီးတော့မတည်ငြိမ်သေးတဲ့အပြင်လူခွင့်ရေးချိုးဖောက်မှုတွေကလည်းရှိနေတာပ
ါအလားတူအိန္ဒိယနိုင်ငံဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာသဘောတူညီချက်မှာလက်မှတ်မထိုးထားပေမဲ့လည်းတရားဝင်မှပုံမတင်ထားတဲ့ဒုက္ခသည်တွေကိုမိမိတို့အရေးယူအပြစ်ပေးခံရနိုင်တဲ့နိုင်ငံတွေစီကိုပြန်ပို့ဖို့ဆိုတာမဖြစ်နိုင်ဘူးလို့မနေ့တုန်းကပဲနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအတွင်းရေးမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖာဟန်ဟာကပြောဆိုခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေကိုနေရပြန်ပို့မဲ့ကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့နဲ့စကားပြောဆိုထားပြီးဖြစ်ကြောင်းလည်းအိန္ဒိယနိုင်ငံကပြီးခဲ့တဲ့တောက်ချာနေ့မှာပြောဆိုထားပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်ပို့မဲ့ကိစ္စနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံဆိုင်ရာမြန်မာတန်အမတ်ကိုအိန္ဒိယအစိုးရကအကြောင်းကြားထားတာပဲရှိပြီးနှစ်ဖက်အစိုးရကပြောဆိုတာပဲမရှိသေးဘူးလို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေးက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်သတင်းတွေမှာပြောလို့မရှိသေးတော့သူတို့ကနေပြီးတော့အင်းမြန်မာရှိတဲ့မြန်မာသမန်းကြီးကိုပြောရလို့ပြီးရတော့ဗောနော်အဲ့ပုံမှာတော့ကျွန်တော်တို့ဆက်ပြီးတော့ပြောရမယ်ကိစ္စတွေအများကြီးရှိပါတယ်တော်တော်တယ်တော့ဒီတော့ပဲဆိုနိုင်တယ်ဆိုတော့ကျွန်တော်တို့နိုင်ငံခြားမှာဒီကိစ္စတရားဝင်ဗောနော်ဆွေးနွေးနေနိုင်တာမရှိသေးပါဘူ
း HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ John Sifton ကတော့အိန္ဒိယနိုင်ငံနဲ့အလားတူပဲဒုက္ခသည်တွေရှိနေတဲ့နိုင်ငံတွေဖြစ်ကြတဲ့ဘင်္ဂလားဒေ့ရှ်မလေးရှားနဲ့ထိုင်းနိုင်ငံတွေမှာလည်းဒုက္ခသည်တွေကိုနေရရင်ပြန်ပို့ဖို့စီစဉ်နေတာဖြစ်တဲ့အတွက်ဒီနိုင်ငံတွေအားလုံးဟာဒုက္ခသည်ပြဿနာနဲ့ပတ်သက်ပြီးတွေ့ဆုံစကားပြောဆိုညှိနှိုင်းကြဖို့နဲ့ပြဿနာအရင်းခံကိုရှာဖွေကြဖို့လိုကြောင်းထောက်ပြပြောဆိုခဲ့ပါတယ်ရှင်